ဒီကနေ့ဟာဆိုရင်ကုလသမဂ္ဂကသတ်မှတ်ထားတဲ့အပြည်ဆိုင်ရာသဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးနေ့တစ်နေ့လည်းဖြစ်ပါတယ်။လက်ရှိမြန်မာနိုင်ငံမှာသဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးလုပ်ငန်းတွေလှုပ်ဆောင်တဲ့အခါဘလို့အခက်အခဲတွေကြုံနေရပါလဲ။ပြည်သူတွေဘက်ကသဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးအပေါ်မှာဘလောက်ထိစိတ်ဝင်စားမှုတွေရှိနေပါလဲ။ဒါရင်းနဲ့ပတ်သက်ပြီးတော့စိမ့်လန်းအမိမြေခွန်ကျိုးတူတက်ရဲ့ဥက္ကဋ္ဌဦးဝင်းမျိုးသူကပြောပြပေးသွားမှာပါ။ရှေဝင်းမျိုးသူရဲ့လက်ရှိမှာပြည်သူတွေဘက်ကဒီသဘာဝပတ်ဝန်းကျင်နဲ့ပတ်သက်ပြီးဘလောက်လောက်ထိတတိပြုဆင်ကျင်လာတာမျိုးတွေတွေ့ရပါလဲရှင
်ဒီရာဒီဥတုပြောင်းလဲခြင်းနောက်ပတ်ဝန်းကျင်ထိခိုက်ခြင်းတွေပေါ်မှာရှိတဲ့အမြင်သဘောထားပေါ့နော်ပြီးရှိနေတဲ့သူတို့ရဲ့ဘုဒ္ဓတပေါ့နော်ဒါတွေကတော့မြင့်တက်လာတယ်ဘယ်သူမှဆိုသွားမေးလိုက်ရင်တတော်တွေကျက်တဲ့အတွက်ဆိုတော့ရာဒီဥတုကိုထိခိုက်တယ်နောက်ရေရင်းမြစ်တွေကိုထိခိုက်တယ်ရေတွေကြီးတယ်ဆိုတာလောက်ကတော့လူတိုင်းလူတို့ကလေးရမကြံပြောနိုင်တာဖြစ်တဲ့အတွက်အဲ့ဒီရှူတောင်းတစ်ခုတည်းရနေဆိုရင်တော့မဆိုးဘူးလို့ကျွန်တော်ပြောနိုင်ပါတယ်တိုးတော်လည်းအားလုံးတိတိကျကျပေါ့တိတိကျကျတဲ့ဟာတွေကတော့မတိသေးဘူးတော့အများကြီးရှိတာပေါ့
လက်ရှိမှာကဒီသဘောပတ်ဝန်းကျင်အထူးကိစ္စဖြစ်တဲ့ plastic သုံးဆွဲမှုပိုင်းပေါ့နော်အဲ့ဒီအပိုင်းကအိန္ဒိယနိုင်ငံတွေတော်တော်များများမှာဟိုလုံးဝ short ချနိုင်တဲ့အနေအထားမျိုးတွေလုံးဝ short ချလာတာမျိုးတွေရှိနေပြီမြန်မာနိုင်ငံမှာဒီ plastic သုံးဆွဲမှုကအခုချိန်ထိမြင့်တက်နေတုန်းပဲဆရာဒါကဟိုအသိပညာပေးမှုပိုင်းအားနည်းနေရလားဘလို့ပါလဲရှင
် plastic နဲ့ပတ်သက်လို့လူတို့ရဲ့အမြင်သဘောထားကတော့ပြန်များလူတွေကြားထဲမှာတော့ဒါကိုငါတို့ line လာဆင်ကျင်မယ်ဆိုတော့နဲ့လေ့ကျင့်နေရတော့တော်တော်လေးအားနည်းနေသေးလို့တွေ့ရဲ့အဲကျွန်တော်တို့ရွာလေးကိုသွားမယ်ပဲဖြစ်ဖြစ်မြို့ငယ်လေးတွေပဲသွားမယ်ဖြစ်ဖြစ်ကျွန်တော်တို့တွေ့နေရတာဒီကျွန်တော်လွတ်ပစ်ထားတဲ့အဲကျွတ်အိတ်လို့ခေါ်တဲ့ plastic တွေပေါ့နော်နေရာတစ်ခါအဲကျွန်တော်တို့ပြန်ကျဲနေရတယ်ရေမြောင်းနေပိတ်ဆို့နေရတယ်မြေချောင်းနေတဲ့မှာစီးနေတာတွေချိုးရဆိုရင်ဒါတွေကပဲမီးရှို့ပြီးတော့အနေရရှိတဲ့စိတ်တက်ငွေတွေရလာတာတွေဟိုနော်တတိမထားမိတာဂီယူမပြုတ်မိတာဒါမှမဟုတ်လည်းဂီယူမဆိုင်တာတွေအဲတော်တော်များတွေ့နေရပါတယ်ဗျာဒီနေရာမှာတော့ကျွန်တော်တို့တော်တော်လေးကိုပြုပြင်ယူအောင်လို့ထင်ပါတယ်အဲ
့တော့လက်ရှိပေါ့နော်ဒီအစိုးရဘက်ကဒီသဘောပတ်ဝန်းကျင်ထိန်းသိမ်းရေးဘိုင်းနဲ့ပတ်သက်ပြီးတော့ဘလောက်လောက်ထိတေချာဆုံးဖြတ်ပြီးတော့စနစ်တကျကာကွယ်မှုတွေနောက်တစ်ခုကကျတော့ဒီသဘောပတ်ဝန်းကျင်ထိန်းသိမ်းရေးအတွက်အစိုးရဘက်ရဲ့ဆောင်ရွက်မှုတွေအပိုင်းပေါ်မှာဆရာဘယ်လိုများသုံးသပ်ပါလဲ
ကျွန်တော်တို့ Columbia University ကကျွန်တော်တို့ဒီ Sustainable Development Goal လို့ခေါ်တဲ့ထောင်စုမြေတာချဲ့တဲ့ professor ကြီးတွေကနေပြီးလေ့လာတဲ့ဟိုမှာမြန်မာနိုင်ငံဘလောက်အကောင့်တွေဖော်နိုင်လဲဆိုတဲ့အစီအစဉ်ငါးစားတွေထွက်လာပါတယ်။เนาะတကယ်တိုးတက်မှုရှိတယ်ပေါ့ sustainable development goal ကိုချိအောင်လုပ်နိုင်တဲ့ area ကတစ်ခုနှစ်ခုပဲရှိသေးပြီးတော့ကြံတဲ့ဟာတွေကတော့လှုပ်ဆောင်သေးဖြစ်ပြီးတော့အများစုကတော့တိုးတက်မှုမရှိဘူးတန်နေတဲ့ချုပ်ကိစ္စတွေဆိုရင်တန်ဆုံးနေတယ်တော်တော်လေးကိုနည်းနေတယ်ဆိုဒီလိုလေးသုံးသပ်ထားရတွေ့ပါတယ်။လုံတော့လုံနေတယ်ချိအောင်မှုမရှိဘူးလို့ပဲဒီလိုပဲသုံးသပ်ပါပါ
လက်ရှိသဘောပတ်ဝန်းကျင်ဆိုင်ရာပြဿနာတွေတက်လာပြီးပြီအစိုးရဘက်ကကင်တွယ်မှုပိုင်းမှာအရန်အားနည်းနေရတာရှိပါတယ်ဒါကဘလို့ကြောင့်များအခုလိုအားနည်းနေရလဲဒီပေါ်မှာကျမတို့ဘလို့များပြုပြင်နေပါလဲရှင
်နံပါတ်1ကတော့ကျွန်တော်တို့ဆောင်းပြောတဲ့ကျွန်တော်ခံယူချက်ကနေအရင်စရမယ်ထင်ပါတယ်သွားမင်းရင်တော့နိုင်ငံကြီးကောင်းဆောင်အကုန်လုံးဌာနဆိုင်ရာအကြီးအကဲတွေအကုန်လုံးကဒါပဲပြောတာပါပဲဒါပေမဲ့လက်တွေ့ကြရင်တော့တကယ်လို့ရင်တော့ဒီဝိုင်းအထိမှာဆိုလို့ဆိုပြီးတော့ဘလိုပဲမူဝါဒတွေခြားတာသူတို့ကိုယ်တိုင်ကကိုနော်ပတ်ဝန်းကျင်ကိုနောက်ကိုပြစ်လိုက်ကြတာတွေ့ရပါတယ်။အာစီဝိုင်းဖွင့်ပြရင်တော့ပတ်ဝန်းကျင်ထိမှာပဲဆိုတော့အဲဒီခံယူချက်ကိုပြန်ရမှာပါ။ဒီလိုညီသူစိတ်ထားရင်ထားဖို့ကအရေးကြီးဆုံးပဲ။ညီသူစိတ်ထားမရှိတဲ့ခါကျတော့အရေးနဲ့အကြောင်းနဲ့ဆိုရင်မတိမသာစီဝိုင်းဘက်ကိုပတ်လိုက်ကြတာတောင်းလျှောက်ဖြစ်နေတာပေါ့ဗျာ
။လက်ရှိမြန်မာနိုင်ငံရဲ့သဘောပတ်ဝန်းကျင်ထိန်းသိမ်းရေးလုပ်ငန်းမှာဘယ်အပိုင်းကအကြီးမားဆုံးစိန်ခေါ်မှုဖြစ်နေရပါလဲဆရာ။
စင်ကောတဲ့အကြီးဆုံးအနေနဲ့တွေ့တာတော့ကျွန်တော်တကယ်ရင်ဆိုင်ရမှာတော့အဲဒီတက်တော့ပြုံးတီးချင်းလို့ကျွန်တော်ကပြောချင်ပါတယ်ဒါကြောင့်ဒါကိုအလေးထားပြီးဆောင်ရွက်တည်လို့တော့ကျွန်တော်မြင်ပါတယ
်ဒီစင်ကောချက်တွေကိုကျွန်တော်တို့ဘယ်လိုများအဖြေရှာပြီးဖြေရှင်းတင်ပါလဲဆရာ
တက်တော့ရေးရကိစ္စတွေမြေကိစ္စအထူးမင်းမြေရစီမံခန့်ခွဲမှုလည်းပါတာပေါ့မြေရစီမံခန့်ခွဲမှုနဲ့တက်တော့ပြုံးတီးမှုကဒါဆက်ဆက်နေတော့เนาะအဲဒီစီမံခန့်ခွဲမှုတွေမှာလူလူကဆုံးဖြတ်နိုင်တဲ့အနေအထားကိုပါလာမှဒါလည်းထိရောက်တဲ့အောက်ခြေမှာတက်တော့ထိန်းသိမ်းရေးရဖြစ်လာမှာဖြစ်ပါတယ်လက်ရှိအနေအထားမှာကတကယ်လူလူကိုထဲထဲဝင်ဝင်ပါဝင်ခွင့်မပေးထားပါဘူးကွာအဲ့ဒါကိုပဲဒီကန်ထားပြင်ရမှာပ
ါစိမ့်လန်းမိမိခွန်ကျိုးတူတက်ရေးဥက္ကဋ္ဌဦးဝင်းမျိုးသူကိုကျမမိခမေးမြန်းခဲ့တာဖြစ်ပါတယ်ရှင်